အမေရိကန်ပူးတွဲစီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမာခ်မီလေကတမရဟောင်းဒေါ်နယ်ထရမ့်ရဲ့တမရသက်တမ်းကုန်ကန်နီလောက်မှာတရုတ်စစ်တပ်အကြီးအကဲစီသူတယ်လီဖုန်းဆက်ပြောဆိုခဲ့တာနဲ့ပတ်သက်လို့မနေ့ကအချက်အလက်တော်ကြားနာပွဲတွင်ခုခံပြောဆိုသွားပါတယ
် The calls on 30 October and 8 January were coordinated before and after with Secretary Esper and Acting Secretary Miller's
အော်တိုဘလာ30ရက်နေ့ဇန်နဝါရီလ10ရက်နေ့တွေကဖုန်းဆက်ပြောဆိုခဲ့တဲ့ကိစ္စမတိုင်ခင်ကရောပြီးခဲ့တဲ့နောက်မှာပါဝန်ကြီးအက်စပါ၊ယာယီဝန်ကြီးမီလာရဲ့ဝန်ထမ်းတွေနဲ့ဌာနအချင်းချင်းအကြားညှိနှိုင်းဆောင်ရွက်ခဲ့တာပါ။အောက်တိုဘာနဲ့ဇန်နဝါရီမှာဖုံးဆက်ပြောခဲ့တဲ့အဓိကရည်ရွယ်ချက်ကတော့အမေရိကန်ကသူတို့ကိုတိုက်ခိုက်တော့မယ်ဆိုပြီးတရုတ်တို့ကစိုးရိမ်နေတယ်ဆိုတာကျွန်တော်တို့ယုံကြည်ရစေတဲ့ထောက်လှမ်းရေးသတင်းတွေကြောင့်ဖြစ်ပါတယ်လို့ဗိုလ်ချုပ်ကြီးမီလာကပြောပါတယ်။ဒါမှမဟုတ်ထရမ့်မှာတရုတ်ကိုတိုက်ခိုက်ဖို့ရည်ရွယ်ချက်မရှိခဲ့ဘူးဆိုတာသူထေချာပေါက်သိခဲ့ပြီးအဲ့ဒါကိုတရုတ်တို့ကိုပြောပြဖို့ဝန်ကြီးရဲ့ညွှန်ကြားချက်အရသူဖုံးဆက်ခဲ့တာဖြစ်တယ်လို့လည်းဗိုလ်ချုပ်ကြီးမီလာကပြောပါတယ်။